ရန်ကုန်မြို့တွင်ဒီကနေ့ဆန္ဒပေါ်ထွန်းမှုမှာလုံခြုံရေးတပ်ဖွဲ့တွေကနေရာဘာကြီးတွေနဲ့ပြစ်ခတ်နှိမ်နှင်းခဲ့တယ်လို့တပိုက်မှာပါဝင်ခဲ့တဲ့လူငယ်ခေါင်းဆောင်လူကပြောပါရတယ်
ကျွန်တော်တို့မြေပေါ်နဲ့ခွဲတဲ့ရာဘာကြီးနဲ့ပြည့်တယ်ကက်ဆိုင်ရရက်ွက်နောင်ရက်ွက်မှာစီးရမျိုးပြည့်ရဲ့အိမ်မှာကျွန်တော်ခုခုနဲ့တောင်းတယ်နောက်ဆုံးတော့ကျွန်တော်တို့ရရှိခွဲတာပေါ့လေ
ဒီနေ့တပိတ်ဖြိုခွင်းမှုအတွင်းထိခိုက်မှုတွေရှိနေတယ်လို့လည်းတပိတ်ကော်မတီဝင်တို့ကဆိုပါတယ
်လက်ရှိတရားတော်ကတော့ဖန်ဆီးခံရမှုကတော့ကျွန်တော်ဥကတော့မရောက်ရတယ်ဒါပေမဲ့သူအားနဲ့ချိန်ကြီးဝန်ရံပြီးမှအဲ့ဒါကိုသူပြန်လုပ်ပြီးလိုက်တယ်ထိခိုက်တယ်ရမှုကတော့ကျွန်တော်ပြန်အယောက်20နဲ့30ကျားရှိနေတယ်ကျွန်တော်တပိတ်ကော်မတီကိုအချောင်းချားလာနဲ့20ဝန်းကျင်တော့ဖြစ်ရှိတယ်
ဒီကနေ့မနေ့လွိုင်ကုံမြို့မှာစစ်အာဏာသိမ်းတာကိုစတင်တဲ့အဖွဲ့အစုံတပိတ်ဥယျထောင်ကျော်လောက်ဆန္ဒပြခဲ့ကြတာပါ။ကြရပြည်နယ်တွင်တပိတ်တိုက်ပွဲတွေမှာထူးခြားချက်တစ်ခုကတော့ရဲတပ်ဖွဲ့ဝင်တွေသရော်များများတပိတ်စစ်ကြောင်းတွေမှာပူးပေါင်းပါဝင်လာကြတာပါ။ဖေဖော်ဝါရီလ10ရက်နေ့ကနေဒီကနေ့ထိလူစုဆန္ဒဖော်ထုတ်မှုဖြစ်စဉ်တွင်ရဲအင်အား180ဦးပူးပေါင်းပါဝင်လာကြသလိုအဆိုပါပူးပေါင်းလာတဲ့ရဲတွေကိုပြည်သူတွေရဲ့အကူအညီနဲ့ဘေးလွတ်ရာကိုပို့ဆောင်ထားတယ်လို့ကျောင်းသားတပိတ်ကော်မတီဝင်တူကဆိုပါတယ်။
အခုချိန်မှာတော့ကျွန်တော်တို့အလုံးပေါင်းလိုက်မယ်ဆိုရင်တရား80လောက်ရှိပြီ။တရားကျင်ပါနော်။ဒီတုံးရဲ့အတွင်းမှာတော့တရား5ရောက်10ရောက်ထပ်တူလာတော့တရား80ဝန်းကျင်ရှိပြီ။ဒီနေ့လက်ရှိမှာလည်း6လောက်ရှိတော့စီဒီအောင်လေးရှိပါနော်။လက်ရှိ CDM မှာပေါ်နေတဲ့ရေသက်ဝန်းကျင်ရတော့ကျွန်တော်တို့တာနာဆောင်လုံးလုံးချင်နေမှာကျွန်တော်တို့ထားထားပေးတယ်
ဖေဖော်ဝါရီလတရက်နေ့မှာတမတော်ကနေနိုင်ငံတော်အာဏာအရရကိုထိန်းသိမ်းလိုက်ပြီးနောက်မှာမြန်မာနိုင်ငံနေရာသရော်များများမှာဆန္ဒပြပွဲတွေဆက်တိုက်ပေါ်ပေါက်လာနေသလိုဖမ်းဆီးမှုတွေကလည်းတိုးလာနေပါတယ်ခင်ဗျာ